စစ်ကောင်စီရဲ့နိုင်ငံခြားဝင်ငွေလမ်းကြောင်းကိုပိတ်နိုင်မဲ့ပိတ်ဆို့အရေးယူမှုအသစ်တွေကိုမချမှတ်နိုင်ရင်မြန်မာစစ်တပ်ဟာတဘာဝတောက်ွက်တဲ့အခြားတပ်သတ္တုနဲ့တဘာဝအရေးမြင့်ထုတ်လုပ်မှုကရတဲ့ဝင်ငွေတွေကိုဆက်လက်ရရှိနေလိမ့်မယ်လို့လူခွေရေးစောက်ကြည့်ရေးအဖွဲ့ Human Rights Watch HRW ကဒီကနေ့ကြေညာချက်ထုတ်သတိပေးလိုက်ပါတယ်ပြမထားပိတ်ဆို့အရေးယူနိုင်ရေးအတွက်နိုင်ငံတကာအသိုက်အဝန်းအနေနဲ့ဘုံရည်တည်ချက်တဲ့ရရှိအောင်ဆောင်ရွက်ကြဖို့လဲ HRW ကတိုက်တွန်းလိုက်ပါတယ်အဒီလိုပြမထားပိတ်ဆို့အရေးယူတာကိုထောက်ခံကြောင်းအမေရိကန်နဲ့ပြင်သစ်အာဏာပိုင်တွေကိုအကြောင်းကြားခဲ့ပြီးဖြစ်တယ်လို့ Total Company ရဲ့အမှုဆောင်အရာရှိချုပ် Patrick Boyone ကHRW ကိုဇန်နဝါရီလ17ရက်နေ့စွဲနဲ့ပေးပို့တဲ့စာမှာဖော်ပြထားခဲ့တယ်လို့ HRW အဖွဲ့ကဆိုပါတယ်။အာဏာရပြီးတနည်းလောက်ရှိလာပေမဲ့မြန်မာစစ်ကောင်စီဟာစိုးစိုးရွားရွားလူခွင့်ရေးချိုးဖောက်မှုတွေကိုဆက်လက်လှုပ်ဆောင်နေပြီးဒီအတွက်သူပေးဆက်ရအောင်နိုင်ငံတကာအသိုက်အဝန်းကလှုပ်တာဘာမှရင်မဆိုင်ရသေးဘူးလို့ HRW ရဲ့အာရှဒေသဆိုင်ရာစော်အော် COE ညွှန်ကြားရေးမှူးဂျွန်ဆစ်တန်ကပြောပါတယ်။စစ်ကောင်စီရဲ့တဘာဝတန်းခွေကဝင်ငွေဟာဒေါ်လာတန်1000လောက်ရှိပါတယ်။ဇန်နဝါရီလ27ရက်နေ့မှာတဘာဝတောက်ငွေထုတ်လုပ်နေကြတဲ့ Total နဲ့ Chevron ကုမ္ပဏီကြီးတွေကမြန်မာနိုင်ငံကထွက်ခွာဖို့စီစဉ်နေကြတယ်လို့ကြေညာခဲ့ပါတယ်။